ตัวราชมาขมิ้นยิสุคริสต์ถูกเขียนพิยาฮะก้องเงินบงดูพิยาเล่เต็จจ้าตัวเราหมู่เรียกฮะตู้ป่อยยงจีเร่ดูเรโกมาซาลันยนอมูโบตันเชนโนวิญโนพิยาโกเซลุทายต์ตัวมุเกบาร์เลยตันเชนโนวิญโนโกขันยูเกจาร์เลเชกันอูตมาโนจีรุยตเบรอรุยฮะยิสุคริสต์ถูกเขียนพิยาพิจตัวหมู่เรียกจังโกทั้งหมดเจ้าตั้งหมดเจ้าเตียมากูจังมาเจ้ามิโยเน่ฮอบโยเกจาร์เลย
ดีลุ่นยิ่งมาในเสตตับพิมพ์มือด้วยชีวิตแม่ลุ่นเลยเครียดด้วยดีกันเองที่ชินิจ้าเจ็บบาดเลยป้าจ้าวดีเล่ายงจีจินจีมาจ้าบาดเลยดีจังหัวดีกันเองเต็มที่ตัวตมาจ้าสีเสียมาลีน่ามาพิเดตมาโนวิถุขันจีงามาด้วยมาพิบาดเลยแต่เช่นนั้นวิญญาณกูเลยสามีลูกเช่นเลจ้าที่ส่งตัวแกเลยสนิมเอาหนังอุดรเย่พิกูเลยด้วยมาพิบาดเลยงาฮาตามันยาลุ่มหอบผู้สุจาริย์ดูด้วย
เราสู้มาเพื่อสิ่งอะไรเจ้าแต่มันเอาวิถีขันจีงาโก้ดรทุ่มยาอีกาคู่ลุลีลาตงดาพบยาทาวาเลยปีเกเรตเงินสามหาดงาปัตมาเส้นโดทอมหูกันอูเส้นโดจีสีมาเปลือกแค่เคเกลีปีเกเรสระกูจันรุตุเกียปีบาบีหอบาร์เรซาดูเกเรอูสาวเนลูริกาตมิวครีตโตกูเตมิงปีเกเรยิปโรเฮจีริกาตพงสุดลู ตามันดอดีกูวันวันเช่นชาวเคจินดีกูจันรุทินิชาตุเกียบาบีกูเชยมารอกันอูเส้นโดตัวมาอพยพเสียจีจังกูสาดินบีเมียบารอเมดากูตามันดอวัตถุขันยิงาอเงตเต้นเนนิกูสาดินจีอาพินลีลาจีจาบาซูตัวยาด้วยอาณาณีเนนเชพีรีมีชีดอเลเมียเนียวดูมูกาอุสาตจงตะคู่กูยองปีเลนทอดูดีมินิเข็มบอนเนนทบอตุเทีย อพยพเดวกูดายูซังเกย์ตามันดอโรอีเชียนในทะเลอีอย่างเต็งอันสามากรีกาจะนอพยพเกปีบาบีวิญญาณดอมาตบะอาชามาชีสุเรตัยอายุละมีอายุปัทมาเส้นดอดูเส้นดอดารุฮะตัวสิ่งยุคเจริชีดมีอาพิสิริกูปงอบิโรชันราสิ่งมายุยตัววิญญาณสาธุเคจริติวิญญาณสิทธิจีมาอากงเกจริ แต่เมื่อลูดายสาธิตปกติอพยพตบกลีดีฮะวิญญาณข้ออันเนี่ยพิวาปีเดนเอาไปมามาจากเงี้ยพี่รอวิญญาณลาเลอเมสเรเช็คกูจะนอพบยาเกปีเชปาร์เรอากูด่าฮะที่อพยพตันนี่มีเงินซาบาเบอคันจีเลโกนิโกงจงมาไซปรัสตอมหูกุบรูสเรอุยอปาตองเบจจอนยักษ์เฮเดียตอมหูจูสาธิอันเนื้อเวปานาบาสเรลูฮะตูไปเนี่ยมีเรกูกับยาเกียยองชาปีรอ ชีดมีอะไรก็งงงูแต่มันดอโรชีมาตัวบีชาทาไลเดสเรเซรนามีงูงูจันรุมีตัวเกียบาบีดีโลปานาบายตราเตียเทตันมูฮาลูอเมียซูรุเยชิมาอตอจีชิมวันขันยาเรลูดานาพิเคลิเมสระมันยังไงบาบูเอริโลชิมวันทอมนาปิวขันยาระกูอากูขันยิงไงสามามีอะไรยงจีดูอาณาณีเนชพีรีสเรสนิมมาวนันดูมีอะไรอะไรชาเบพิบาร์เร เอริคามาโรตุโรดดุยฮะตุมียาเยชิมวันทอมนาปิวจิงกูปานาบาลูเบคันยูลูเรตเวตุโรเยปิสิจงตะคู่กูยองชาบิโรตะเวกูยูทาเรจันตะเวกูโรลูเมสุบิโรจันโรเลดีปานาบาลูเบมีตะเวกูยองบิโรยาดมียารูกูลูบาเรคมียาสุบิโรตะมันดอจิโรเชยิงกูลาบิโรชาทาไลปาเรเรเอริโลตุโรกับปิโอบิโรลูดันไลเดลูจันโอปิโอไลดากาโร อากูเสบิโรจายาเมชิมเปตรุเยเปียวสุดนั่นเอียอาเฟียชาตินายนูเปียวอาจิมเชปาร์เรอเงี้ยส่งเปตรุกาเลอาณาณีเซนดีตันเชนโตวิญญาณดอกุเลซาอยู่เนี่ยกูยองยาดอพยิตพูกุเทงวันมีเจ้าซาลันดีเซนอีเซนฮัลลงกุเบจังปีเสียดันีเอราฮะเปียดนาเบกงจูกงพยายนลูกเชนเดสิดันเนลูจิมเชเดลูเรเนียมาเลอพีลูบาร์เรสุบิโรเซเลลิญญามีเบียนเด เอราริกาตะเกะปีจีพิจตัวยาบาร์เรตัวเวชันทาราฮะที่ก้าปีมหุบาบูทารีมกาดีบาบูตัวมีโกตัวก้าอากงลงมัดลูนัยเดลูมัดลูเรบูส่วนเล่ด่าฮะปีมหุดีบาบูจันนโรดมาติจันดีเรียมาไซนัลลงจุ่มเมกโกโรโกชิมีไซนัลลงจุ่มเมกโกโรโกยงีสุดะตะเชนชิบาร์เรปีรอชีดมีอากูส่วนยูนาวโตดูไลมีสุดะตะเชนโกเล่ที่โซเล่ที่โซตาชิบาร์เร ที่ตะเชนด้วยสุรินทร์ที่ว่าจารีเนี่ยสั้นๆนี่มันแต่ยาบีโร่เด็กท่านจีรีชาไลจ้าบีสุดะตบอมิวมวยลุไม่ยาบาบูที่เราอย่างจีจีเส้นด้วยจูซาอาทุกจ้ายาเม่ ကယ်တင်ရှင်ကိုဆက်ကပ်ပူဇော်ဖို့ရန်အတွက်အာယူကြရမယ်ဆိုတာကိုသာအဓိကခံယူကြဖို့လိုပါတယ်။ဒါဘာဖြစ်လို့လဲဆိုရင်အခုအထက်ကတွေ့ခဲ့ရသူအာနနိရှဖိရေတို့ဟာအဲ့ဒီလိုပဲအကျွင်းမဲ့လှူပါတယ်ဆိုတဲ့ဂရိစကားကြီးတွေကိုပြောတယ်။ပြီးတော့အကျွင်းမဲ့မဟုတ်ဖက်နဲ့အမှန်တကယ်အကျွင်းနဲ့ဖြစ်နေတယ်ဆိုတာကိုကျွန်တော်တွေ့ရတယ်။ဆိုလိုတာကတော့တဝက်ကိုတော့သူတို့မသိမသာကိုပိုင်ခြံထားပြီးတော့မှကြံတဲ့တဝက်ကိုအပြည့်အဝလှူတဲ့သဘောမျိုးသွားလှူတာကိုတွေ့ရလို့ဖြစ်ပါတယ်။ဒါဟာမဖွဲမရလှုပ်ဆောင်ချက်ဖြစ်သွားပြီ။ဖျားသခင်ကိုတပတ်ရိုက်လိုက်တာနဲ့အတူတူပဲဖြစ်သွားပြီ။တမန်တော်ဝတ္ထုအခန်းကြီး9အငယ်4ထိုမြေရှိစဉ်တွင်ကိုပိုင်သည်မဟုတ်လော။ရောင်ရွေရသောအဖိုးသည်ကိုဥစ္စာဖြစ်သည်မဟုတ်လော။အဘယ်ကြောင့်ဤသို့ကြံစီသနည်း။လူကိုယ်သာမှုသာပြောသည်မဟုတ်။ဖျားသခင်ကိုလည်းမှုသာပြောပြီဟုပေတရုဆို၏။ကြွားခြင်းလောအားကြီးတဲ့စိတ်ကလာတယ်ဆိုတာရှင်းနေပြီ။ဘာနှပါကိုသူများချီးမွမ်းတော့ကိုယ်လည်းချီးမွမ်းခံနေနေ။အဲ့ဒါဟာအမှားကျွန်တော်စောစောကပြောတဲ့အတိုင်းကိုယ့်ပစ္စည်းနဲ့ကိုမလှူနိုင်သေးလို့မလှူဘာမှအပြစ်မရှိဘူး။လိန်ညာရာဟာအပြစ်ရှိတယ်။ဖျားသခင်ကိုတပတ်ရိုက်တာဟာအပြစ်ဖြစ်သွားရတယ်။နာမတော်ကိုအလွဲသုံးစားတာနဲ့အတူတူပဲဖြစ်သွားရတယ်။ကိုသူများချင်းမြောက်ခံကျင်တဲ့စိတ်ဓာတ်ကနေလိန်လေတဲ့အထိအမှားတွေဟာဆင်ငယ်ဆင်ငယ်တက်လာခဲ့ရခြင်းပါပဲ။လူကိုလိန်တာကအသာသာ။ဖျားသခင်ကိုလိန်တာဟာအဆိုးဆုံးမဟုတ်ဘူးလား။အဲ့ဒီအချိန်ကာလဟာဖျားသခင်ရဲ့ဝိညာဉ်တော်ဆင်းသက်တဲ့အချိန်ကာလ။အလုံးအကဲဆက်တဲ့အချိန်ကာလဆိုတာကိုလေကျွန်တော်တို့မေ့ထားလို့မရနိုင်ပါဘူးဖျားသခင်ကိုလိန်ညာပြီဆိုတဲ့ပေတရုပြောလိုက်တဲ့အချက်ဟာသင်ရှင်းသောဝိညာဉ်တော်ဟာဖျားသခင်ပဲဖြစ်တယ်ဆိုတဲ့အချက်ကိုအလုံးသိသာစွာမိမောင်းထုတ်ပြလိုက်ခြင်းဖြစ်ပါတယ်အငယ်၅ထိုစကားကိုကြားရင်အာနနိသည်လဲ၍သိ၏ထိုအကြောင်းအရာအပေါင်းတို့ကိုကြားသောသူအပေါင်းတို့သည်အလုံးကြောက်လန့်ခြင်းသို့ရောက်ကြ၏အခုလိုအာနနိဟာပေတရုကနေပြီးတော့ဆွဆွဲခံရပြီးတာနဲ့တပြိုင်နက်တည်းအကောင်းကနေဒိုင်းကနေလဲကြပြီးတေဆုံးသွားပြီလေ။ဒါကိုတချို့သောလူတွေဟာပေတရုကပဲသေစီညှို့လိုက်သလိုလိုဘာလိုလိုပြောကြပါလေ။အရှင်းမဟုတ်ပါဘူး။ပေတရုကိုယ်တိုင်ဟာအဲ့ဒီလိုအာနနိဒိုင်းကနေလဲသေးချိန်မှာမျက်လုံးပြူးမျက်ဆံပြူးဖြစ်ပြီးတော့အလွန်အံ့ဩထိတ်လန့်တုန်လှုပ်သွားမှာအမှန်ပဲလို့ကျွန်တော်ကတော့ခံယူပါရစေ။သူ့ရင်ထဲမှာလည်းဒီလောက်အထိအာနနိအဖြစ်ဆိုးကြီးကြုံရလိမ့်မယ်လို့တွက်ဆမိလိမ့်မယ်လို့ကျွန်တော်မထင်ပါဘူး။တကယ်တော့အာနနိကိုရုတ်သိမ်းပစ်လိုက်တာဟာဖျားသခင်ရဲ့အမိန့်တော်ဒါဆိုရင်ဖျားသခင်ကိုဘယ်သူသွားပြီးတော့တရားစွဲဝင်မလဲဖျားသခင်သတ်တယ်သတ်တယ်ဆိုပြီးတော့ဘယ်အဖွဲအစည်းကိုသွားပြီးတော့တိုက်နိုင်မလဲကျွန်တော်အချိန်ချင်းပြောခဲ့ဘူးပါတယ်သူဟာအသက်ကိုပေးခြင်းတုန်းကပေးခဲ့ပြီးတော့အခုနှုတ်ယူခြင်းလို့နှုတ်ယူသွားတော့သေရမယ့်လူဟာဒိုင်းကနေလဲပြီးသေရတယ်လို့ကျန်တဲ့ပေတရုအပါအဝင်ပြိသက်တို့ဟာလေဘာဆိုဘာမှမတတ်နိုင်ပဲမျက်လုံးပြူးမျက်ဆံပြူးတာကြည့်နေရတယ်ဆိုတာကျွန်တော်သိဖို့လိုပါတယ်အထူးသဖြင့်ကျွန်တော်ယုံကြည်သူတို့ရဲ့အသင်းတော်အဖွဲ့အစည်းကြီးတွေဟာအဲ့ဒီလိုပဲဖျားသခင်ရဲ့အလိုတော်ဆိုတာကိုအင်မတန်ကြောက်စရာကောင်းတဲ့စီမင်းစီကံကြီးတစ်ခုလို့ဘယ်လို့မှဖွေဖီလို့ရနိုင်မှာမဟုတ်ပါဘူးဖျားသခင်ရဲ့အလိုတော်ဆိုတာကိုကျွန်တော်ဟာဗဇက်ကလွယ်လွယ်ကူကူပြောရတယ်လို့ရင်တဲကတင်းကျပ်စွာခံယူနိုင်သောသူများဖြစ်ဖို့အထူးပဲအရေးကြီးပါတယ်။အငယ်6မှ9လူလင်တို့သည်လည်းထ၍အလောင်းကောင်ကိုအဝတ်နှင့်ပိုက်ရပြီးလျှင်ဆောင်းသွား၍တင်းကျူကြ၏။ထို့နောက်3နာရီခန့်လောက်မှကြာလျင်သူ၏ခင်မွန်းတဲ့ဖြစ်ခဲ့ပြီးသောအမှုအရာကိုမသိဘဲလျက်ဝင်လာ၏။ပေတရုကလည်းဤမြလောက်နှင့်မြေကိုရောက်တော်ငါအာပြောတော်ဟုမေးလျင်ထိုမိမကဟုတ်ပါ၏။ဤမြလောက်နှင့်ပင်ရောက်ပါသည်ဟုဆို၏။ပေတရုကလည်းထာဝရဘုရား၏ဝိညာဉ်တော်ကိုစုံစမ်းမည်ဟုသဘောတူနှင့်အဘယ်ကြောင့်ကြံစီကြသနည်းကြည့်ရှုလောသင်၏ခင်ဘိုးကိုသင်ကြိုသောသူတို့၏ခြေသည်တကားနာမှရှိသည်ဖြစ်၍သင်ကိုလည်းဆောင်းသွားမည်ဟုဆိုသောတခဏချင်းတွင်စောစောတုန်းကအာနနိကိစ္စမှပေတရုဘာမှမသိဘဲနဲ့ဇူးဇူးဆက်ဆက်ဖြစ်သွားတယ်လို့ကျွန်တော်ဖော်ပြခဲ့ပြီးပါပြီအခုအာနနိရဲ့မိမရှဖိတွေအတွက်လေဒီအတိုင်းပဲစီကိုစီရင်ချက်ချထားပြီးဖြစ်တယ်ဆိုတာကိုပေတရုအခုအချိန်မှာတော့သိသွားပြီ။ဒါကြောင့်မလို့ကြိုပြီးပြောလိုက်တယ်။ကြည့်ရှုလို့နင့်ယောက်ျားရဲ့လမ်းစဉ်အတိုင်းမင်းလဲလိုက်သွားလိမ့်မယ်တဲ့။သောတာရှင်မိတ်ဆွေအပေါင်းတို့ခင်ဗျာ။ကျွန်တော်ဟာဣသရေလလူမျိုးတော်တို့ကျွံဘဝကိုထွက်မြောက်စေခဲ့ပြီးတဲ့နောက်မကြာမီသောအချိန်ကာလမှာအခုလိုပဲအသက်သေစေဆိုပြီးတော့ဖျားသခင်စီရင်ခဲ့တာကိုကြားပုခဲ့ပါတယ်။ဝပြုရာကျမ်းအခန်းကြီး30အငယ်1နဲ့2မှာပြန်ပြီးတော့ဖတ်ကြည့်မယ်ဆိုရင်ယေဘရဟိမင်းကြီးဖြစ်သူအာယုံရဲ့သားတွေဖြစ်တဲ့ နာဒတ်နဲ့အဘိဟုဆိုတဲ့ညီအကိုနှစ်ယောက်သေခဲ့ရပါသေးတယ်။အဲ့ဒီတုန်းကသမချမ်းရဲ့ဖော်ပြချက်ကတော့ထာဝရဘုရားထံတော်မှမီးထွက်၍ရှေ့တော်၌သေကြ၏ဆိုတဲ့အချက်ပါ။အခုသေခြင်းနဲ့ပုံစံချင်းသိပြီးမကွာလှပါဘူး။ဒါဟာဘုရားသခင်ရဲ့အကျွင့်မဲ့အာဏာဆိုတာကိုလူသားတို့သိနာလေစေဖို့ရန်ပြသလိုက်တဲ့အချက်တွေပဲလို့ကျွန်တော်ရှင်းရှင်းလင်းလင်းအဓိပ္ပာယ်ဖွင့်ဆိုချင်ပါတယ်။ဘုရားသခင်ဟာဒီလိုလူသားတို့အတွက်သက်သေပြတဲ့အချက်တွေရှိနေလျက်နဲ့တောင်မှဘုရားသခင်ရဲ့အကျွင့်မဲ့တည်ရှိခြင်းဘုရားသခင်ရဲ့အကျွင့်မဲ့စီရင်ပိုင်ခြင်းဆိုတာတွေကိုကျွန်တော်ပေါက်ပြက်ပြက်သဘောထားနေကြတယ်ဆိုတာကိုကျွန်တော်ကိုယ့်ကိုယ်ကိုသိဖို့လိုပါတယ်အမှန်တိုင်းပြောရရင်သူ့ရဲ့အဲ့ဒီစီရင်ပိုင်ခွင့်ကိုသာသက်သေပြရုံမကသေးပဲနဲ့ဘုရားသခင်ဟာအစဉ်တစိုက်ကျင့်သုံးနေရင်တော့ဒီကနေ့ကျွန်တော်အသင်းတော်အဖွဲ့အစည်းမှာခေါင်းဆောင်ကြီးတွေကစပြီးတော့ကောင်စီလူကြီးတွေအပါအဝင်ခရိယန်တွေအမြောက်အများဟာဟောတယောက်ဟောတယောက်အလူအရဲ့သေချေနေကြမှာအမှန်ပဲလို့ကျွန်တော်ဆိုချင်ပါတယ်။ဘာပဲဖြစ်ဖြစ်တကိုးတော်ရှင်ရဲ့ခွင့်ပြုထားတဲ့အချိန်သီးခံဆောင်ဆိုင်နေချိန်မှာကိုဘဝအသက်တာများကိုသူ့အတွက်နှစ်လိုပွဲဖြစ်အောင်ကြိုးစားအားထုတ်ကြပါ။ကြံစီဆောင်ရွက်ကြပါလို့အလေးအနက်တင်ပြလိုက်ပါရစေ။အငယ်37ထိုမိမ့်မသည်ပေတရုခြေရင်း၌လဲ၍သေလေ၏။လူလင်တို့သည်လည်းဝင်၍ထိုမိမ့်မသေသည်ကိုတွေ့လျင်ဆောင်းသွား၍သူ၏ခင်ပွန်းအနားမှသင်ကြကြ၏သင်ဝင်သူအပေါင်းမှစ၍ထိုအကြောင်းအရာကိုကြားရသောသူအပေါင်းတို့သည်အလွန်ကြောက်လန့်ခြင်းသို့ရောက်ကြ၏ဒီတော့ဝိညာဉ်တော်ဆင်းသက်ခြင်းဆိုတာဟာရှင်းရှင်းပြောရရင်တော့အထူးဝိသေသရှိတဲ့ကာလကယ်တင်ခြင်းတရားရဲ့သမိုင်းကြောင်းတစ်ဆင့်ပြောင်းလဲသောအခါသမယပဲလို့ကျွန်တော်ရှင်းရှင်းကြီးသဘောပေါက်နိုင်ပါတယ်အခုလိုဝိညာဉ်တော်နဲ့ပြည်ပြောတဲ့အချိန်မှတောင်းမှဇာတိပဂရိရဲ့အပြည့်ဝိညာဉ်ဘက်ကအချုပ်အခြာကြီးစာရန်ဟာလာပြီးတော့ဝိညာဉ်တော်ပုံစံနဲ့လူသားကိုချဲလှဲနိုင်သေးတယ်ဆိုတာကိုလေကျွန်တော်အထူးပဲသင်ခန်းစာယူရပါလိမ့်မယ်။သွားသရီလာသရီအိတ်သရီစာသရီဆိုပြီးတော့ဘုရားသခင်ဟာကနဦးအသင်းတော်ကိုဒီအာနဏိရှဖိရေတို့နဲ့သင်ခန်းစာပေးလိုက်ခြင်းဖြစ်ပါတယ်။ယုံကြည်သူလူသားအပေါင်းတို့ဟာကြောက်ရွံ့တုန်လှုပ်သွားကြရပါတယ်။ဒါပေမဲ့အဲ့ဒီခေတ်အသင်းတော်ရဲ့ဝိညာဉ်တကောဟာလေဒီလိုတင်းကျပ်တဲ့ဝိညာဉ်ရဲ့အသည့်စိတ်ဓာတ်တည်ကြောင်းပုံမိုပြီးတော့ကြီးမားအားကောင်းလာခဲ့ရပါတယ်။အငယ်7မှ14တမန်တော်တို့သည်လေလူများရှေ့မှာနမိတ်လက္ခဏာအံ့ဖွယ်သောအမှုအရာများကိုပြုကြ၏။ထိုသူအပေါင်းတို့သည်ရှောလမုန်ကနားပြင်၌တညီတညွတ်ထိနေကြသဖြင့်ကျွင်းသောသူတစ်စုံတစ်ယောက်မျှမပေါင်းဖော်ဝန်းတော်လေ။လူများတို့သည်ကောင်းကြီးပေးကြ၏။သခင်ဖျား၌ယုံကြည်သောယောက်ျားမိန်းမအပေါင်းတို့သည်သင်းဝင်ကြ၏မိ쇠အပေါင်းတို့ခမညာလူများတို့ရဲ့ထိတ်လန့်စိုးရိမ်မှုဟာဖြစ်ထိုက်တဲ့ထိတ်လန့်စိုးရိမ်မှုပဲဖြစ်ပါတယ်လူသားဟာအ ਨੇ ဆုံးကိုယ့်ရဲ့ဇာတိပဂရိအသက်ကိုတော့ချစ်ကြတာကြီးပါပဲသေခြင်းဆိုတာဟာဘလောက်မြန်ဆန်တယ်အဲ့ဒီသေခြင်းကိုဘုရားသခင်စီရင်ပိုင်တယ်ဆိုတဲ့အသည့်ဟာသူတို့ကိုအစွန်းရောက်သွားစေနိုင်တယ်ဆိုတာကိုတမန်တော်တွေဟာရိပ်စားမိတဲ့အခါမှာတော့အဲ့ဒီသေခြင်းတဲ့ပို့ပြီးတော့အတိတ်ပဲလေးနဲ့တဲ့အပြည့်နှင့်ကင်းလွတ်ခြင်းဆိုတဲ့ဘက်ကိုအာယုံရောက်စေဖို့ဝိညာဉ်တော်ဟာသူတို့ကိုတခြားလုပ်ငန်းတစ်ဖက်ကိုလမ်းပြလိုက်တယ်လို့ကျွန်တော်ဆိုချင်ပါတယ်။တနည်းအားဖြင့်တော့တကောနမိတ်လက္ခဏာတွေပြသပြီးတော့အံ့ဖွယ်သောအမှုတော်တွေကိုချင်ရှားစွာသက်သေပြုခြင်းအပြင်ယုံကြည်သူလူပရိသတ်တို့ရဲ့စိတ်ဓာတ်ကိုအပြောင်းလဲဖြစ်စေတယ်။တစ်ချိန်နဲ့မှာပဲမယုံကြည်သောလူပရိသတ်တို့ဟာလေယုံကြည်သူလူပရိသတ်တွေတဲမှာပါဝင်ပြီးတော့တိုးပွားများပြားလာကြရတယ်ဆရာကထင်ရှားစွာဒီနေရာမှာတွေ့ရပါပြီ။ကျေးဇူးတော်ကိုချီးမွမ်းကြပါစို့။အငယ်15နဲ့16ပေတရုသည်လည်းလမ်း၌လျှောက်သွားစဉ်အနာဆွဲသောသူတို့တွင်တယောက်ယောက်ကိုသူ၏အရေးသွမ်းမိုးစေခြင်းဟာလူနာတို့ကိုလမ်းနာသို့ထုတ်၍ဂရင်မှွေရာဘောမှာတင်ထားကြ၏။ပတ်လည်ဝန်းကျင်၌ရှိသောမြို့သူရွာသားအပေါင်းတို့သည်အနာဆွဲသောသူနတ်ဆိုးညင်းစေသောသူတို့ကိုဆောင်ခဲ့လျက်ယေရုရှလင်မြို့သို့စုဝေးလာကြ၍ထိုလူနာအပေါင်းတို့သည်အနာကင်းလွတ်ခြင်းသို့ရောက်ကြ၏။ဒါဟာအခါကာလအလျောက်ထွန်းတောက်ခဲ့တဲ့ခရစ်တော်ရဲ့ကိုစားဘုံတကိုးတော်ကိုပေတရုပြသနိုင်ခြင်းပဲ။မိษွေတို့အထူးမမေ့သင့်တဲ့အချက်ကတော့အဲ့ဒီအချိန်မှာခရစ်တော်ကောင်းကင်ဘုံကိုပြန်တက်ပြီးတဲ့နောက်ရက်ပေါင်း90ကြော်ကြော်ကလေးမျှသာရှိပါသေးတယ်။ဒီအချိန်မှာခရစ်ဝင်ကျမ်းပြီမပေါ်ခဲ့သေးပါဘူး။တမန်တော်ကြီးတွေရဲ့ဩဝါဒစာတွေလည်းမပေါ်ခဲ့သေးပါဘူး။ဒါဆိုရင်ယုံကြည်ခြင်းပြန့်နှံ့မှုဟာအံ့ဩဖို့ကောင်းလောက်အောင်ဘာကြောင့်အခုလိုမြန်ဆန်ပါသလဲ။ရှင်းရှင်းကလေးပါ။ပြစ်ပယ်ထားသောကြောက်ကြဲ့သို့ဖြစ်ခဲ့ရတဲ့ခရစ်တော်နဲ့တိဆောက်ပြီးတော့သ တန်ရှင်းသောဝိညာဉ်တော်နဲ့ပြည့်ဝသောယုံကြည်သူတွေတန်ရှင်းသောဝိညာဉ်တော်ကိုခံစားရတဲ့တမန်တော်တို့ရဲ့အသက်လမ်းသက်စီကြောင့်ပဲဖြစ်ပါတယ်။တနည်းအားဖြင့်ဆိုရင်လေဖျားသခင်ပြသတော်မူသောတန်ရှင်းသောဝိညာဉ်တော်ဤဘုံတကူအာနာများကြောင့်ပဲဖြစ်ပါတယ်။ဒီကနေ့ဒီအချိန်မှာဒီလိုယုံကြည်ခြင်းဖြစ်စေဖို့အတွက်အသက်တရားကိုဝေမျှကြရမှာရှေးခေတ်ကအတိုင်းပုံတူတထေရတဲ့ကူးယူစရာမလိုပါဘူး။နှုတ်ကပတ်တော်ဟာဝိညာဉ်တော်ရဲ့လမ်းပြမိရှုတဆောင်ကြီးအဖြစ်တည်ရှိနေပါပြီ။တမန်တော်ဝတ္ထုအခန်းကြီး9အငယ်18နဲ့18ထိုအခါယေပရောဟိတ်မင်းနှင့်ဇတုကဲဖြစ်သောထိုမင်း၏အပေါင်းအဖော်ရှိသမျှတို့သည်ထ၍ဒေါသအမျက်နှင့်ပြေကြသဖြင့်တမန်တော်တို့ကိုဖမ်းဆီး၍ထောင်ထဲ၌လောင်ထားကြ၏။ဒီတော့ဒီအပိုင်းဟာအသင်းတော်သစ်ရဲ့ဒုတိယအကြိမ်အစီရင်ခံရခြင်းပဲလို့ဆိုခြင်းရင်ဆိုလောက်ပါတယ်။ကျွန်တော်ပြောခဲ့တဲ့အတိုင်းရှင်ပြန်ထမြောက်တော်မူခြင်းဆိုတာကိုမယုံတဲ့ဇတုကဲအဖွဲ့သားတွေကဥဆောင်ခြင်းဖြစ်တယ်။ကျမ်းစာရဲ့အရာဇတုကဲဖြစ်သောထိုမင်း၏အပေါင်းအဖော်ရှိသမျှတို့သည်ထ၍ဒေါသအမျက်နှင့်ပြေကြသဖြင့်တမန်တော်တို့ကိုဖမ်းဆီး၍ထောင်ထဲမှလောင်ထားကြ၏တဲ့။ဒီအခါမှာတော့အချုပ်ခန်းလောက်နဲ့မပြီးတော့ဘူး။ထောင်ထဲကိုဆွဲသွင်းလိုက်ပြီတဲ့။အတိတ်ဘယ်ကတော့သူတို့အဖို့အကန့်အသတ်မရှိထောင်တန်းချကျင်တဲ့ဟန်ရှိနေပါပြီ။အငယ်ဆက်ကိုညအခါထာဝရဘုရားကြီးကောင်းကင်တမန်သည်ထောင်တကားကိုဖွင့်ပြီးလျင်ထိုသူတို့ကိုနှုတ်၍သင်တို့သွားကြလော့ဂါဘရီလလူကောင်းကင်တမန်ဓမ္မမဟုတ်ရင်ခရစ်တော်ရှင်ပြန်ထမြောက်ခြင်းသတင်းကိုယူဆောင်လာခဲ့တဲ့ကောင်းကင်တမန်တပါးပါဖြစ်ရပါလိမ့်မယ်ခရစ်တော်ရဲ့အမိန့်နဲ့ကြွလာပြီးတော့ထောင်တကားတွေကိုဖွင့်ပြီးတယ်ပြီးတော့သင်တို့သွားကြလော့တယ်ဒါဟာခရစ်တော်ကိုယ်တိုင်ကဝိညာဉ်တော်နဲ့သူတို့အဖြစ်ကမ္ဘာလောကကြီးမှာအလုတ်လုတ်ခြင်းသဘောပဲဖြစ်ပါတယ်ဟုတ်ပါတယ်ခရစ်တော်ဟာသူ့အမှုတော်ကိုလူသားတို့လှုပ်ရှားတက်ကြွစွာဆောင်ရွက်စေဖို့အမျိုးမျိုးသောလောကရဲ့အပြစ်နှွန်းသို့မဟုတ်အပြစ်ထောင်တကားများကနေလူသားတို့ကိုဆွဲထုတ်ပေးလျက်ရှိနေပါတယ်။အငယ်20သွားကြလော့ဗိမာန်တော်၌ရပ်၍အသက်ရှင်ခြင်းတရားစကားအလုံးစုံကိုလူများတို့အားဟောပြောကြလော့ဟုမှားထား၏။ထိုစကားကိုကြားလျင်နတ်နဲ့စောစောဗိမာန်တော်သို့ဝင်၍ဆုံးမဩဝါဒပေးကြ၏။နှင်းကွဲပြီဆိုတာနဲ့သူတို့ရဲ့ဗိမ္မာန်တော်မှာကျေးဇူးတော်ချီးမွမ်းသံတွေဖျားသခင်ရဲ့တကိုးတော်နဲ့လွတ်မြောက်ခဲ့ပုံအကြောင်းတွေကိုဟောပြောသံတွေဟာအသက်တာရဲ့အလင်းရောင်ကိုတောင့်တနေသူတို့အဖို့ကြားရကြပြန်ပြီပြီးတော့ဆုံးမတယ်တဲ့ဟုတ်ပါတယ်အာနနိရှဖိတွေတို့ကြောင့်ဖိတ်ပြီးတော့ကြောက်မသွားကြနဲ့ကယ်တင်ရှင်သခင်ခရစ်တော်ဟာသူတို့အားဖြင့်အနန္တတကိုးရှင်ရဲ့အာဏာတော်ဘလောက်ကြီးတယ်လဲဆိုတာကိုပြသလိုက်တာသာဖြစ်တယ်ပြီးတော့လူလောကအသက်ဆိုတာဟာဇာတိပဂိနဲ့ရှင်သန်ရတဲ့အသက်ဖြစ်ပြီးတော့ခရစ်တော်အားဖြင့်လူသားတို့ဟာသာဝရအသက်ကိုရရှိနိုင်ပြီးဒီသာဝရအသက်လမ်းကြောင်းဆိုတာဟာပို့ပြီးတော့အရေးကြီးတယ်ဆိုတဲ့အချက်ကိုဆုံးမဩဝါဒပေးလိုက်ခြင်းစကားတွေပဲဖြစ်ရမှာပေါ့အခုတမန်တော်ကြီးတွေနဲ့ဆန့်ကျင်ဘက်သရုပ်ကိုဆောင်ကြရတာကတော့မယုံကြည်သူအာနာဘိုင်တွေရဲ့မြင်ကွင်းပါပဲအငယ်27မှ25ယေဘုဟိမင်းနှင့်သူ၏အပေါင်းအဖော်တို့သည်လာကြသဖြင့်လွတ်အရာရှိမှစ၍ဣသရေလလူတို့တွင်အသက်ကြီးသောသူအပေါင်းတို့ကိုစုဝေးစေပြီးမှတမန်တော်တို့ကိုခေါ်ခြင်းကလူလင်တို့ကိုထောင်သို့ဆေလွတ်ကြ၏မင်းလူလင်တို့သည်ထောင်သို့ရောက်လျင်တမန်တော်တို့ကိုထောင်ထဲမှမတွေ့ပြီရှိသောပြန်ကြ၍ထောင်တကားလည်းအထူးသဖြင့်လုံခြုံစွာပိတ်လျက်ထောင်ကိုစောင့်သောသူတို့လည်းတကားပြင်မှရက်လျက်ရှိကြပြီးကိုအကျွန်ုပ်တို့သည်တွေ့ပါ၏ဖွင့်ပြီးမှအဘယ်သူကိုမျှမတွေ့ပါဟုကြားလျှောက်ကြ၏ယေဘုဟိမင်းနှင့်ဗိမှန်တော်မူအစရှိသောယေဘုဟိအကြီးတို့သည်ထိုစကားကိုကြားလျင်ထိုအမှုသည်အဘယ်သူသောအမှုဖြစ်လိမ့်မည်နည်းဟု၍တွေးတောခြင်းရှိကြ၏ထိုအခါလူတစ်ယောက်သည်လာ၍ထောင်ထဲမှလောင်ထားသောသူတို့သည်ဗိမှန်တော်၌ရက်လျက်လူများတို့အားဆုံးမဩဝါဒပေးကြပါသည်ဟုလျှောက်ကြ၏တမန်တော်ကြီးတွေဟာဝိညာဉ်တော်အရှိန်တကိုးနဲ့ထောင်ကထွက်လာတာပါပဲကောင်းကင်တမန်ကတကားကိုဖွင့်နေဆရာဟာရုပ်ရှင်တွေတည်းရလို့အဆောင်ကိုရိုက်ပြီးတော့သော့ယူလာပြီးဖွင့်ပေးတာမဟုတ်ပါဘူးသူတို့ရဲ့ဝိညာဉ်တော်သွမ်းမိုးထားတဲ့ခန္ဓာတွေအပေါ်မှာထက်ဆင့်ကောင်းကြီးပေးဖို့နဲ့သွားကြလို့ဟောကြလို့ဆိုတဲ့အမိန့်ကိုပေးဖို့သာခရစ်တော်ဒီကောင်းကင်တမန်ကိုစေလွတ်လိုက်ခြင်းဖြစ်ပါတယ်ခရစ်တော်ကယ်တင်ရှင်သေခြင်းမှနှိုးထားတဲ့နန္ဒခင်းမှာကြတော့ရောဒီအတိုင်းပဲမဟုတ်ဘူးလားကြောက်တုံးကြီးကိုပွင့်နေတယ်လို့ဆိုတာဟာခရစ်တော်ထွက်ဖို့အတွက်ပွင့်တာမဟုတ်ဘူးခရစ်တော်ကိုလာရောက်ကြည့်ရှုသူတွေခရစ်တော်ပြန်လဲရှင်ပြန်ထမြောက်ပြီဆိုတာကို မြင်နိုင်ဖို့အတွက်တမင်ဖွင့်ထားပေးခဲ့တာ။သူဟာသေခြင်းမှထပြီဆိုတာနဲ့ဖျားသခင်ဖြစ်သွားခဲ့ပြီမဟုတ်ဘူးလား။သူ့ရဲ့ဘုံတကူတော်ဟာဘသူကမှတွက်ဆလို့မရနိုင်တော့ဘူး။ဘယ်အရာကမှလည်းသူ့ကိုချုပ်နှောင်လို့မရတော့ဘူး။ဒါကြောင့်မလို့တပည့်တော်ကြီးတွေကြောက်ကြောက်လန့်လန့်နဲ့စူဝေးတီးရှိနေတဲ့ယေရုရှလင်ကခမကြီးတစ်ခုထဲမှာတော့ခတ်ထားတဲ့ကြားတွေကဘွားကနေပေါ်နိုင်ခဲ့တယ်။ဘလောက်အံ့ဩဖို့ကောင်းတယ်လေ။အခုလေတပည့်မင်းလူလင်တွေကသူတို့အထက်အာနာပိုင်ဆရာကြီးတွေအမိန့်အတိုင်းတွားပြီးတော့ထောင်ထဲကနေခေါ်ထုတ်တော့မယ်ဆိုပြီးတော့လေတွားရော။တော်ကြီးတွေနဲ့တန်တိုင်ကလွဲလို့ဘယ်သူမှမတွေ့ရတော့ဘူးလေ။အောင်မယ်ထောင်ထဲကအဆောင်တွေကလည်းဘယ်သူမှမရှိတော့တဲ့အဲ့တမန်တော်တို့ရဲ့အဆောင်ရှိမှလေ။ဓာတ်တွေလှန်တင်နေကောက်ကဲကောက်ကဲနဲ့ဟန်ရင်ပြနေတော့မယ်ဆိုပါလား။အဲ့ဒါနဲ့သွေးပြက်ပြီးတော့ဖြူဘက်ဖြူရောနဲ့ဒေဟောတော်ဘာပြေးချလာပြီးတော့တော်ကြီးတော်ကြီးတန်တိုင်ကြီးအဲ့ဒါကြီးပဲကျွန်တော်တို့တွေ့ခဲ့တော့တယ်။ပြီးတော့ဒီအဆောင်ကြီးတွေကလည်းငုတ်တုံနေဘယ်သူမှမရှိတော့ပါဘူးခင်ဗျာဆိုပြီးတော့အထိတ်လန့်နဲ့ဂရုံကြီးရင်နဲ့ပြောတယ်တပည့်တွေကဖြူဘက်ဖြူရောဖြစ်တယ်လို့ရစ်ပရောဟိတ်နဲ့ဇတုတဲတွေကရောဟဲမုတ်ကရောဆိုပြီးတော့ဒီငနေတွေဘယ်မြဲရောက်ကုန်ပါလဲမျက်လဲတို့လက်လဲတို့များလောက်ကုန်ကြပြန်ပလားစသဖြင့်တွေးတော့ကြတယ်တဲ့ဟုတ်တယ်လူသားဟာဘုရားသခင်မပါရင်အဲ့ဒီမျက်လဲတို့ပယောဂါတို့ဘေရင်တို့အောက်လန်းတို့အထက်လန်းတို့အဲ့ဓာ၄ကိုပဲအရင်လှမ်းပြီးတော့မြင်တတ်ကြစမြဲဖြစ်ပါတယ်။အဲ့ဒီမှာရင်ကဲတင်ချင်းကိုယုံကြည်စပြုနေတဲ့လူလင်တယောက်ဖြစ်မယ်။ပေတရုတို့ကိုသဘောကျနေတဲ့လူလင်တယောက်ဖြစ်လိမ့်မယ်။မသင်္ကာစိတ်အပြည့်နဲ့ဗိမ္မာန်တော်ကိုပြေးပြီးတော့သွားလေကြည့်ရော။တမန်တော်ကြီးတွေကဟောလို့ကောင်းပြောလို့ကောင်းဖြစ်နေတာကိုတအံ့တော်အောင်နဲ့ပြေးချလာပြီးသတင်းပို့တယ်။ဆရာကြီးတို့လိုချင်တဲ့ပုံကိုယ်တွေကထောင်ထဲမှာမရှိတော့ဘူး။ဗိမ္မာန်တော်ကိုရောက်ပြီးတော့တရားတော်ဟောနေပြီတဲ့။အငယ်26မှ32ထိုအခါဗိမှန်တော်မူသည့်မင်းလူလင်တို့နှင့်အတူပြန်သွားလျင်မိမိတို့ကိုလူများတို့သည်ကြောက်ခဲနှင့်ပြင့်မိကိုစိုးရိမ်သောကြောင့်တမန်တော်တို့ကိုအနိုင်အထက်မပြုဘဲခေါ်ဆောင်လေ၏ထိုသို့ခေါ်ဆောင်ပြီးလျင်လှော့အရာရှိတို့ရှေ့မှထား၍ယစ်ပရောဟိတ်မင်းကထိုနာမကိုအမိပြု၍မဆုံးမမသွန်သင်မိအကြောင်းငါတို့သည်သင်တို့အားကြက်တီးစွာစီရင်မှားထားသည်မဟုတ်လောယခုကြည့်ကြယေရုရှလင်မြို့ကိုသင်တို့အယူဝါဒနှင့်ပြည့်စေသည်ဖြစ်၍ငါတို့အပေါ်သို့ထိုသူ၏အသွေးကိုရောက်စေခြင်းဟာသင်တို့ကြံစီပါသည်တကားဟုမေးမြန်းပြောဆိုကြ၏ပေတရုနှင့်အခြားသောတမန်တော်တို့ကလည်းလူ၏စကားသည့်ဘုရားသခင်၏စကားတော်ကိုနားထောင်သင်ပါ၏သင်တို့သည်သစ်တိုင်၌ဆွဲ၍ကွက်မြက်တော်မူသောယေရှုကိုငါတို့ဗိုလ်ပေများ၏ဘုရားသခင်သည်ထမြောက်စေတော်မူပြီဣသရေလလူတို့အားနောင်တတရားနှင့်အပြစ်လွတ်ခြင်းအခွင့်ကိုပေးစေခြင်းဟာထိုသူကိုအစိုးရသောအရှင်အရာ၌၎င်းကဲ့တင်သောသခင်အရာ၌၎င်းဖျားသခင်ခံထား၍မိမိလက်ရလက်တော်နှင့်ကြီးမြင့်တော်မူပြီထိုအကြောင်းအရာတို့သည်အမှန်ဖြစ်ကြောင်းကိုငါတို့သည်တည့်တည်ခံဖြစ်ကြ၏ဖျားသခင်၏စကားတော်ကိုနားထောင်သောသူတို့အားပေးသနာတော်မူသောသန့်ရှင်းသောဝိညာဉ်တော်သည်လည်းတည့်တည်ခံဖြစ်တော်မူသည်ဟုပြောဆိုကြ၏ယေရုရှလင်ဗိမာန်တော်မှာကတော့ပျောင်ပျောင်တင်းတင်းလက်မခံခြင်းရင်သာနေမယ်တမန်တော်တို့အားဖြင့်ခရစ်တော်ကိုဝရဝါမပီပြင်းပဲဖြစ်ဖြစ်မြင်ရတဲ့ပြိတ္တကြီးဘလောက်အားကောင်းနေပြီလဲဆိုတာစဉ်းစားနိုင်ပါ रे အဲ့ဒီလူအုပ်ကိုကြည်ပြီးတော့တမန်တော်တွေကိုဒီယစ်ပရောဟိတ်တို့ဘာလို့မဖမ်းရဘူးပြိတ္တဘက်ကိုသွားလေးဖြီးဖြီးဖြီးဖြီးနဲ့ကြည်ပြီးတော့ညီလေးတို့ခဏလေးနေကြအောင်နော်အကိုကြီးတို့ကဒီတမန်တော်ကြီးတွေနဲ့နည်းနည်းဆွေးနွေးကြလို့ဆိုပြီးတော့တခြားခေါ်ထုတ်သွားရတယ်ရှို့ဖွဲ့အခန်းကလေးတစ်ခုတည်းဖြစ်မှာပေါ့ပြီးတော့အဲ့ဒီရောက်တော့မှဖိပြီးကျင်းတယ်ခမကြီးတို့ဒီနာမတော်ကြီးကိုพอพอပြီးတော့မဟုတ်ပါနဲ့ဆိုတာပြောလို့မရဘူးလားတဲ့အခုယေရုရှလင်မြို့မှာဆိုရင်တဲ့အဲ့ဒီအယူဝါဒကြီးနဲ့ပြည်လာလို့ခမည်းတော်သုံးတဲ့နာမကြီးဖြစ်တဲ့ယေရှုအတွက်ကျုပ်တို့ကိုလူတွေဝိုင်းသတ်မှာစိုးရိမ်နေရပြီတဲ့ဖြစ်မှာဖြစ်ရပါလေအဲ့ဒီယေရှုအားဖြင့်သာသေခြင်းကနေသူတို့လွတ်ရမယ်ဆိုတာမသိရှာဘူးဒီမှာရင်ခရစ်တော်ရဲ့ဗျာဒိတ်တော်ပြည့်စုံသွားတာကိုယန်သူမုန်းသူစတဲ့အဲ့ဒီသူတို့အဖွဲ့ကထောက်ခံပေးလိုက်ပါပြီเยรูซาเล็มมาซ่าอยู่ชมารีหูโดปะวนจินโทมัสเสยอยู่เมจีซ้นต่ายอองงาอี้ตะติผิดจะเลยนี่ဆိုတဲ့အချက်ကိုခရစ်တော်ဟာကောင်းငင်ဘုံကိုမတက်ခင်မှာလေးတွေမှားကြခဲ့တယ်မဟုတ်ဘူးလားတမန်တော်ဝတ္ထုအခန်းကြီး9အငယ်33မှ42အဆုံးအထိထိုစကားကိုကြားလျင်ထိုသူတို့နှလုံးသည်ကွဲပြတ်မတတ်ဖြစ်၍တမန်တော်တို့ကိုကွက်မြက်ခြင်းဟာအချင်းချင်းတိုင်ပင်ပြောဆိုကြ၏ထိုအခါလူအပေါင်းတို့ယိုသေးသောဂါမလီလအမည်ရှိသောနေသီးဆရာပါရီရှဲတယောက်သည်လွတ်တော်ပေါ်၌ထ၍တမန်တော်တို့ကိုအပြင်သို့ခဏထွက်စီပြီးနှင့်ဣသရေလလူတို့ဤသူတို့အားအဘယ်သို့ပြုမိအရာကိုသတိနှင့်ဆင်ခြင်ကြလော့ အကြောင်းမူကားအထက်ကသူဒအမည်ရှိသောသူတယောက်သည်ထသဖြင့်ငါသည်လူသားမညမဟုတ်ဟုဆိုသည်ဖြစ်၍သူ၌လူ400မြောက်လောက်စည်းကပ်ကြ၏ထိုသူသည်ပျက်စီးခြင်းသို့ရောက်၍သူကိုယုံကြည်သမျှသောသူတို့သည်ကွဲပြားပျောက်ပြက်ကြ၏ထိုသူနောက်ငွေတော်ခွဲစဉ်ကာလယုဒအမည်ရှိသောဂါလိလဲလူတယောက်သည်လည်းထ၍မိမိနောက်သို့လူများကိုသွေးဆောင်လေ၏ထိုသူသည်လည်းပျက်စီးခြင်းသို့ရောက်၍သူကိုယုံကြည်သမျှသောသူတို့သည်ပျောက်လွင့်ကြ၏ယခုလဲဤသူတို့ကိုရှောင်ရှား၍အလိုအလျောက်ရှိကြပါစေဟုငါဆို၏ဤအကြံဤအမှုသည်လူဤအကြံလူဤအမှုဖြစ်လျင်ပျက်စီးခြင်းသို့ရောက်လိမ့်မည်ဖျားသခင်ဤအကြံအမှုဖြစ်လျင်သင်တို့သည်မဖျက်စီးနိုင်ကြသင်တို့သည်ဖျားသခင်ဤအာဏာတော်ကိုဆန်သောသူမဖြစ်စေမီအကြောင်းသတိပြုကြလော့ဟုပြောဆို၏ထိုစကားကိုနားထောင်ကြသဖြင့်တမန်တော်တို့ကိုခေါ်၍ရိုက်နှက်ပြီးမှယေရှု၏နာမကိုအမိပြုလျက်မဟောမပြောမီအကြောင်းမြစ်တား၍လွတ်ကြ၏တမန်တော်တို့သည်လည်းသခင်ယေရှု၏နာမတော်ကြောင့်မိမိတို့သည်အရှက်ကွဲခြင်းကိုခံတိုက်ကြသည်ဟုမှတ်တော်မူသောကြောင့်ဝမ်းမြောက်သောစိတ်ရှိ၍လွတ်တော်မှထွက်သွားကြ၏ဗိမာန်တော်၌၎င်းအိမ်၌၎င်းနေတိုင်းအစဉ်ဆုံးမတွင်တင်လျက်ယေရှုသည်ခရစ်တော်ဖြစ်၏ဟု၍ဧဝံဂေလိတရားကိုမပြတ်ဟောပြောလျက်နေကြ၏ဂါမလီလာဆိုတာကတော့တခြားမဟုတ်ဘူးတမန်တော်ကြီးရှင်ပေါလုရဲ့ဆရာအရင်ဖြစ်ခဲ့ပါတယ်။ပညာရှိကြီးတယောက်လည်းဖြစ်ခဲ့ပါတယ်။သူ့ရဲ့အကြံဉာဏ်အတိုင်းလူတွေဟာငြိမ်သက်ပြီးတော့အိမ်ကိုပြန်ကြလို့လူစုပွဲသွားဟန်ရှိပါတယ်။အဲ့ဒီအချိန်မှာတော့ဇရုကဲဥဆောင်တဲ့အဖွဲ့တွေပဲလို့ကျွန်တော်ယူဆတဲ့လူရန်ကားတွေဟာတမန်တော်တွေကိုရိုက်နှက်ကြတယ်လို့ဖော်ပြပါရှိပါတယ်။တမန်တော်ကြီးတွေဘယ်လိုသူတို့ကိုယူဆိုင်မှာလဲ။သူတို့ဟာကဲတင်ချင်းတရားကိုအသက်အသေးခံပြီးတော့ကဘာမြေအနှံ့ခြေဆန့်ဟောပြောဖို့ဆုံးဖြတ်ချက်ချထားပြီးခဲ့ကြပါပြီ
။ဒေါက်တာထွန်းမြတ်၏စီစဉ်တင်ဆက်တဲ့တင်ပြရသောတမချန်းစီစဉ်ဖြစ်ပါတယ်။နောက်တစ်ချိန်အစီအစဉ်မှာတမန်တော်ဝိတ္ထုခန်းကြီး6နဲ့တမန်တော်ဝိတ္ထုခန်းကြီး9အခန်းငယ်1ကနေအခန်းငယ်16အထိကိုလေ့လာမှာဖြစ်တဲ့အတွက်စောင့်မျှော်နားဆင်နိုင်ပါရစေ။